လာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေပြည်ဝင်မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်အောက်တိုဘာ13ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ1925ရောကနေတိုက်ထုတ်နေပါပြီ။ကျွန်မနှောင်းလောပါအခုအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်မဲ့သတင်းတွေမှာတော့အမေရိကန်ရောက်ရွှေပြောင်းဝင်ရောက်သူတွေအနေနဲ့အစိုးရရဲ့အကူအညီထောက်ပံ့တွေရယူနေရဆိုရင်အမြင်နဲ့နေထိုင်ခွင့်ဒါမှမဟုတ်နိုင်ငံသားဖြစ်ခံယူခွင့်တားမြစ်သွားမဲ့မူဝါဒတွေကိုအစိုးရကကြီးညာလိုက်ပါတယ်။ဒီမိုကရေစီလိုလားသူတွေရဲ့ဆန္ဒပြပွဲတွေကြောင့်ဟောင်ကောင်လူစိတ်မှာပြည်ပကိုထွက်မဲ့လူရောင်းချီးစဉ်တွေဒုတိယနေ့ဖြစ်ဒီနေ့လည်းဖြစ်လာရပါတယ်။ဆရာထေထင်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မကင်ဖြူတွေနဲ့အတူကြီးညာပြီးသွားမှာပါ
။ကောင်းပါပြီရှင်။မွန်ပြည်နယ်နဲ့တနင်္လာရီတုန်းကမှလူ60ထက်မနည်းတိဆုံခဲ့ရတဲ့မိုးအကြီးကျယ်ရွာသွင်းပြီးတော့ရေကြီးမြေပြိုနေတဲ့အခြေအနေခုနောက်ဆုံးဘလို့ရှိပါသလဲ
။ကိုဖြစ်ချင်းဖြစ်တော်ကတရနေ့ကဖြစ်တာဗျ။တရနေ့နေခင်းမှာဖြစ်တာ။အလောင်းကဒီနေ့မှတွေ့တာ။လွဲတော
်ရှင်းမြွနယ်လူမှုအကျိုးဆောင်အဖွဲ့အတွင်းရင်းမှုဦးအောင်နိုင်ဝင်းကပြောသွားတာပါအပြည့်စုံကတော့မကြခင်ကြားဖို့ရှိပါတယ်ဒါအပြင်ရသေးတော်မြွနယ်ဖက်မှာဆန်အပါဝင်ဆန္ဒရိတ်ခါတည်ယူခွင့်ကိုရှေ့တက်ကပိတ်ပင်ထားတဲ့အတွက်ဒေသခံတွေရိတ်ခါပြတ်တော့မဲ့အခြေအနေရင်ဆိုင်နေရပါတယ်မြန်မာနိုင်ငံကရေဘေးနဲ့လူမှုအတွက်ထိုင်းနိုင်ငံကအစားအစာနဲ့တခြားအကူအညီတွေကိုပေးအပ်ပါတယ်ဒီလိုသတင်းအပြည့်စုံကတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်အခုရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကောင်းလင်းဦးနဲ့မခင်ဖြူတွေတို့ကပြောပြပေးပါဦး
အမေရိကန်ရဲ့ရွှေပြောင်းဝင်ရောက်သူတွေအနေနဲ့ကျန်းမာရေးနဲ့နေထိုင်စားသောက်မှုတွေပါဝင်အစိုးရရဲ့အကူအညီထောက်ပံ့တွေရယူနေရဆိုရင်အမြင့်တဲ့နေထိုင်ခွင့်ဒါမှမဟုတ်နိုင်ငံသားအဖြစ်ခံယူခွင့်တားမြစ်သွားမဲ့မူဝါဒအတွက်ကိုသမ္မတတော်နဲ့ transfer ကကြီးညာလိုက်ပါတယ်။စီမင်းတဲ့ဟာအမေရိကန်ကိုလာကြမဲ့သူတွေနဲ့ဆက်လက်နေထိုင်သွားမဲ့သူတွေအနေနဲ့ကိုယ်ဟာကိုချေောက်ဖို့ကိုရည်တည်နေအောင်အားပေးရရောက်မှာဖြစ်ကြောင်းလည်းအမေရိကန်ပြည်တော်စုနိုင်ငံသားနဲ့လူဝင်မှုကြီးကြပ်ရေးဌာနယာယီညွှန်ကြားရေးမှူးကန်ကွတ်ချင်နယ်လီကမနေ့ကမူဝါဒအတွက်ကြီးညာရမှာပြောဆိုလိုက်တာပါ။လာမယ့်အောက်တိုဘာလ15ရက်နေ့မှာစတင်အသက်ဝင်မဲ့စီမင်းသစ်အရ3နှစ်တာကာလအတွင်းသတ်မှတ်ထားတဲ့ခန်းစားခွင့်အကူအညီတွေကိုတနည်းကျော်ကြာရယူခဲ့သူတွေအကျုံးဝင်မှာဖြစ်ပါတယ်။မဒီကိကျမကြီးဆက်ချက်မှုအစားအသောက်ခမဲ့ဝယ်ယူခွင့်နဲ့နေစရာအကူအညီတွေပါဝင်အစိုးရကထောက်ပံ့ပေးထားတဲ့ခန်းစားခွင့်တွေကတစ်လအတွင်းအမျိုးအစား2မျိုးကိုရယူနေရဆိုရင်တော့နှစ်လဖြစ်သတ်မှတ်တော့မှလည်းဖြစ်ပါတယ်။အမြင့်တဲ့နေထိုင်ခွင့်ရသူတွေဖြစ်လာမဲ့သူတွေအနေနဲ့အနာဂတ်မှာဆွေးရထောက်ပံ့နေဖို့စပီးမိကူနေတာမျိုးမဖြစ်စေဖို့ရည်ရွယ်အနေနဲ့မူလတစ်ကိုကျင့်သုံးရတာဖြစ်တဲ့အကြောင်းလဲမနေ့ကအင်ပီရိုသတင်းစာရှင်းလင်းပွဲတွင်ယာယီညွှန်ကြားမှုကုချင်နယ်တွေကပြောဆိုခဲ့ပါတယ်
။ဟောင်ကောင်မှာဒီမိုကရေစီဆန္ဒပြသူတွေကနိုင်ငံတကာလေဆိပ်ဝင်ပေါက်ကိုပိတ်ဆို့ဆန္ဒပြခဲ့ကြပြီးတဲ့နောက်ဒီကနေ့မှလည်းဟောင်ကောင်ကနေထွက်ခွာမဲ့လေယာဉ်ခင်းစဉ်အားလုံးကိုဒုတိယမြောက်နေ့အဖြစ်ဖြတ်လိုက်ရပါတယ်။ဆန္ဒပြသူတွေကလေဆိပ်အတွင်းခီးတယ်ထွက်ခွာဂိတ်တွေအထိလာရောက်ပြီးတော့ပိတ်ဆို့ထားခဲ့တာကြောင့်ခီးတယ်တွေအတွက်ဝန်ဆောင်မှုတွေရပ်သွားခဲ့ရပြီးမိနစ်ပိုင်းအကြာမှာပဲလေဆိပ်အာဏာပိုင်တွေကခီးစဉ်တွေဖြတ်ဖို့အတွက်ဆုံးဖြတ်လိုက်ရတာပါ။ဆန္ဒပြဝယ်တွေကြောင့်ပထမတရက်ကလေရင်ခီးစဉ်ရာနဲ့ချီဖြတ်ပစ်လိုက်ရပြီးတဲ့နောက်ဒီကနေ့လေဆိပ်ကိုပြန်ဖွင့်ပြီးပုံမှန်လည်ပတ်ဖို့ကြိုးစားပေးမယ်လို့အဆင်မပြေဖြစ်ခဲ့ရတာပါ။ဒီတော့အတွင်းမှာပဲဟောင်ကောင်ကလူမှုဆန္ဒပြဝယ်တွေနဲ့ပတ်သက်လို့အာဏာပိုင်တွေကဆန္ဒပြသူတွေကိုအင်အားသုံးနေနေခဲ့တဲ့အပေါ်မှာစိုးရိမ်နေတဲ့အကြောင်းလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘက်ချလက်ကဒီကနေ့ပြောဆိုလိုက်ပြီးဒီဖြစ်ရပ်တွေနဲ့ပတ်သက်ပြီးတမာတမတ်ကြတဲ့စုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့တောင်းဆိုလိုက်ပါတယ်။ပဏာရေးအရာအချက်ချာကြတဲ့မြို့တွေမှာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းအကြမ်းဖက်မှုတွေနဲ့မတိမငိမ့်အခြေအနေတွေတိုးလာနေချိန်မှာပဲအခုလိုတောင်းဆိုလိုက်တာဖြစ်တယ်လို့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့ပြောခွင့်ရရူဘတ်ကိုဗေးကဂျနီဗာမြို့မှာသတင်းတောက်တွေကိုပြောဆိုခဲ့တာပါ။ဟောင်ကောင်မှာရာဇဝတ်မှုတန်တရားနဲ့ဖမ်းဆီးထိန်းသိမ်းခံထားရတဲ့သူတွေကိုတရုတ်ပြည်မှာကြီးကိုလွှဲပြောင်းတရားစီရင်နိုင်တဲ့ဥရေမှုချမ်းတရားကိုကန့်ကွက်ရကနေဆန္ဒပြပွဲတွေဖြစ်ပေါ်နေတာအခုဆိုရင်သတင်းပတ်7ဘက်လောက်ရှိနေပါပြီရှင်
။ရုရှားနိုင်ငံမှာမကြာခင်ကဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေဟာတမန်သဘောလောက်ဖြစ်ရုရှားဆူရကဒီကနေ့ပဲပြောဆိုလိုက်တယ်လို့တိုက်ပြည်မှာနိုင်ငံရေးအခြေအနေတွေကြုံနေရတယ်ဆိုတဲ့ပြောဆိုမှုတွေကိုလည်းပယ်ချလိုက်ပါတယ်။ဆန္ဒပြပွဲတွေဟာကြီးကြီးကျယ်ကျယ်ကိစ္စမဟုတ်တဲ့အတွက်သမ္မတဗလာဒီမီယာပူတင်အနေနဲ့မှတ်ချက်ပေးစရာမရှိကြောင်းလည်းပြောခွင့်ရပုဂ္ဂိုလ်ဒီမီထရီပက်စကော့ကသတင်းတောက်တွေကိုပြောလိုက်တာပါ။ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကခက်ချင်းချင်းကင်တွယ်ခဲ့တဲ့ပုံမှာလည်းကာကွယ်ပြောဆိုသွားပါတယ်။မော်စကိုမြို့တော်ချက်ချာနေရာမှာတနင်္ဂနွေနေ့ကလူပေါင်းထောင်ထောင်ချီပါဝင်ခဲ့တဲ့ဆန္ဒပြပွဲမှာတော့လာမယ့်ဒေသနဲ့ရွေးကောက်ပွဲမှာတိုက်ခံ90တော်များများပါဝင်ခွင့်မရတဲ့ပုံကန့်ကွက်ခဲ့ကြတာပါ။ဒီနေ့ကနေ့ကဆန္ဒပြပွဲဟာရုရှားနိုင်ငံမှာ၈နှစ်အတွင်းအကြီးမားဆုံးလည်းဖြစ်ခဲ့ပါရဲ့။လွန်ခဲ့တဲ့လအတွင်းဆန္ဒပြပွဲတွေမှာဆန္ဒပြသူထောင်နဲ့ချီပြီးတော့လေရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာပါ။ရုရှားအနာဝင်ကတော့ရှင်ပြန်ခွင့်မရတဲ့90ရီက2021ခုနှစ်လွတ်တော်ရွေးကောက်ပွဲအကျိုးဖြစ်အများကမြင်ကြတဲ့ရွေးကောက်ပွဲအတွက်မှတ်ပုံတင်ရမှာထောက်ခံသူတွေရဲ့လက်မှတ်အလုံးလောက်မရဘူးဆိုပြီးပြောဆိုထားကြပါရဲ့။
ဩစတြေးလျနိုင်ငံဆီနီမြို့နယ်မှာကြားနဲ့ချိုးပြီးလိုက်လံတိုက်ခိုက်မှုကြောင့် အမျိုးသမီးတူဦးတန်ရရသွားပါတယ်။လူတွေနေလဲစားအပြင်ထွက်စားကြတဲ့အချိန်စီးပွားရေးအရအချက်ကြာကြတဲ့မြို့လယ်ကောင်မှာမြို့သားတယောက်ကလမ်းသွားလမ်းလာတွေကိုဓာတ်နဲ့ထိုးတိုက်ခိုက်ဖို့ကြိုးစားခဲ့တာလို့ဩစတြေးလျရဲတပ်ဖွဲ့ကပြောပါတယ်။Twitter လူမှုကွန်ရက်ပေါ်ကြက်လာတဲ့ဗီဒီယိုတွေထဲမှာတော့တိုက်ခိုက်သူလို့ယူဆရတဲ့သူကကားရီရှုပ်နေတဲ့မီးပွိုင်းတစ်ခုမှာကားတစ်စင်းပေါ်ကိုခုန်တက်အာရဗ်ဘာသာစကားနဲ့အလာအက္ခဘာအလာအရှင်သာလျင်ကြီးမြတ်တယ်လို့ဩဟစ်ပြီးတော့ဓာတ်တလတ်နဲ့ဝူရန်တိုက်ခိုက်ဖို့ကြိုးစားတာကိုတွေ့ရပါတယ်။ဒါပေမဲ့ကားကဘိန်းရွှေ့လိုက်တဲ့အချိန်မှာလမ်းပေါ်ကိုသူလဲကျသွားခဲ့ပြီးအဲ့နောက်သူနဲ့ထိတိုက်တွေ့တဲ့အမျိုးသားတယောက်ကိုငါ့ကိုပြစ်လို့ဩဟစ်ပြီးတော့ရှေ့ဆက်ပြေးထွက်သွားခဲ့တာပါ။နောက်ပိုင်းမှာတော့လမ်းသွားလမ်းလာတွေကသူ့ကိုဝိုင်းဝန်းဖမ်းဆီးခဲ့ကြပါတယ်။ဓာတ်တံရရသွားတဲ့အမျိုးသမီးရဲ့အသက်အန္တရာယ်ကတော့စိုးရင်စရာမရှိခဲ့ပါဘူး။အခုတိုက်ခိုက်မှုဟာတစ်ဖက်ကရန်စားလို့လုပ်တာမျိုးမဟုတ်ဘဲသူ့ဘက်သာဒီတက်တက်လိုက်လံတိုက်ခိုက်တာမျိုးဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ရှင်။
ဒီအမေရိကန်တဲ့ညနေ�ခင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ5.19kHz 1068ည5.19kHz 15965နဲ့5.25kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တောင်ကိုရီးယားနိုင်ငံရဲ့ယုံကြည်စစ်ချရတဲ့ကွန်တိုဘက်စီးဝင်နိုင်ငံဖြစ်ကနေထုတ်ပယ်ခံရတဲ့ပေါ်နားမလည်နိုင်ကြောင်းဂျပန်နိုင်ငံကပြောဆိုလိုက်ပါတယ်။အာရှတဲ့ကအိန္ဒိယနိုင်ငံကကွန်တိုရဲ့အငင်းပွားမှုတွေကြီးထွားလာနေချိန်မှာပဲအရေးကြီးတဲ့ကွန်ပျူတာအမျိုးအစားတစ်ချို့ကိုတင်သွင်းဝင်ပုံမှုကတ်တတ်ထားတဲ့ကွန်တိုဘက်နိုင်ငံစီးရင်အစ်စ်မှာဂျပန်နိုင်ငံကိုပြောင်းလဲထည့်သွင်းလိုက်တဲ့အကြောင်းမနေ့ကပဲတောင်ကိုရီးယားနိုင်ငံကကြေညာလိုက်တာပါ။နိုင်ငံကစီးမင်းတွေကိုချိုးဖောက်ပြီးပြည်ပပို့ကုန်တွေကိုထိန်းချုပ်တဲ့နိုင်ငံတွေအတွက်တတ်မှတ်ချက်အစ်စ်ကိုပြတ်ထန်းခဲ့တာဖြစ်တဲ့အကြောင်းလဲတောင်ကိုရီးယားကွန်တိုရဲ့ဝန်ကြီးဆွန်ယွန်မိုကပြောဆိုထားပါတယ်ဂျပန်ကုန်သွယ်ရေးဝန်ကြီးဟီရိုရှိကေဆေကိုကတော့ပြည်ပပို့ကုန်ဆိုင်ရာနိုင်ငံတကာစီးမျဉ်းစည်းကမ်းတွေကိုဂျပန်နိုင်ငံဘက်ကလိုက်နာမှုမရှိကြောင်းတောင်ကိုရီးယားနိုင်ငံဘက်ကတိတိကျကျရှင်းမပြနိုင်ဘူးလို့လည်းတူတာလူမှုကွန်ရက်ကနေဒီနေ့ပဲပြောဆိုလိုက်တာပါကုန်သွယ်ရေးအငင်းပွားမှုတွေကြုံနေရတဲ့နိုင်ငံကြားအပြန်အလှန်လက်တုံ့ပြန်နေရမှာဂျပန်နိုင်ငံကလည်းကုန်သွယ်ရေးအထူးခံစားခွင့်ရနိုင်ငံစည်းနေကနေတောင်ကိုရီးယားကိုထုတ်ပယ်ထားပါတယ်ဂျပန်နိုင်ငံကတော့ကုန်သွယ်ရေးဆိုင်ရာမူဝါဒတွေကိုအမျိုးသားလူယုံရေးအတွက်လိုအပ်ချက်အရာဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုထားပါဒါမှလည်းကိုရီးယားကိုဂျပန်နိုင်ငံကကျူးကျော်သိမ်းပိုက်ခဲ့တဲ့စစ်ကာလအတွင်းအတင်းအကျပ်အလုပ်ခိုင်းစေခံရတဲ့ကိုရီးယားနိုင်ငံသားတွေအတွက်ဂျပန်ကုမ္ပဏီတွေကနင်းနာကြေးပေးဖို့မကြသေးရင်တော့ပဲတောင်ကိုရီးယားတရားရုံးကဆုံးဖြတ်ခဲ့တာကိုတုံ့ပြန်တဲ့လို့ရဖြစ်နေလဲအများကရှုမြင်ထားကြပါတယ်
မုတ်တုံမိုးကြီးပြီးရေကြီးရေရှမ်းတာတွေကြောင့်တိတ်ဆုံးသူ200နီးပါးရှိသွားပြီဖြစ်တဲ့အိန္ဒိယနိုင်ငံကပြည်နယ်လေးခုမှာကယ်ဆယ်ရေးအဖွဲ့တွေကအကူအညီတွေလိုက်လံပေးနေပါတယ်။ရေပေးကြောင်လူပေါင်းတန်းကျော်ဥယျာဉ်တွေကနေဆွန့်ခွာခဲ့ကြတာပါ။အနောက်ပိုင်းနဲ့တောင်ပိုင်းပြည်နယ်တွေဖြစ်တဲ့ကေရာလာ၊ကာနာတကာ၊ဂူဂျရတ်နဲ့မဟာရစထရာပြည်နယ်တွေမှာမိုးကြီးကျယ်ရွာသွန်းပြီးတော့မြစ်တွေရေရှမ်းတာကြောင့်ရေပေးတံကိုဆူဆူဝါးဝါးခံနေရတာပါ။တောင်ပိုင်းကေရာလာပြည်နယ်ကတော့ရေပေးတံကိုအဆိုးဆုံးခံရတဲ့ဒေသဖြစ်ပါတယ်။မိုးနဲ့နဲ့ညော့သွားပြီးရေပြန်ကျလာနေတာကြောင့်အကူအညီလိုအပ်နေတဲ့နေရာတွေမှာရှာဖွေရေးနဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေပို့ပြီးတော့လုပ်လာနိုင်တယ်လို့ဆိုရတာဝန်ရှိသူတွေကတော့ပြောပါရယ်။ကေရာလာပြည်နယ်ဟာပြီးခဲ့တဲ့နှစ်တုန်းကလည်းတစ်တရာနီးပါးကာလအတွင်းမှာအဆိုးဝါးဆုံးရေပေးတံကိုခံခဲ့ရတယ်လို့ဒီရေပေးကြောင့်လူ450လောက်သေဆုံးခဲ့ရတာပါရှင်။
ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာအီဘိုလာရောဂါကူးစက်မှုတွေစံတက်ကူးတာနေတဲ့ဆေးမျိုးစား၄ခုနဲ့နှစ်ခုကထိရောက်မှုရှိနေတဲ့အတွက်လူနာတွေအလုံးအတွက်အသုံးပြုတော့မှာဖြစ်ပါရဲ့ REGN EB3 နဲ့MAB114 မျိုးစားစီးနှမျိုးနဲ့စံသက်ကုသရာမှာတည်ဆုံးမှုနှုန်းဟာ7ရာခိုင်နှုန်းအောက်ထိရော့ချသွားခဲ့တာပါစံသက်30နေတဲ့နောက်ထပ်စီးအမျိုးအစားနှစ်ခုကတော့တည်ဆုံးမှုနှုန်း33ရာခိုင်နှုန်းအထိရှိနေပါတယ်တည်ဆုံးမှုနှုန်းနေပါတဲ့ဆေးဝါးအသစ်ကြောင့်လူနာတွေအနေနဲ့စောစောဆီးဆီးကုသမှုခံယူလာကြလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလဲကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောဆိုခဲ့ပါတယ်ကွန်ဂိုနိုင်ငံမှာနှစ်နဲ့ချီကျုံနေရတဲ့အီဘိုလာရောဂါကြောင့်လူပေါင်း1800ကျော်သေဆုံးခဲ့တာပါပြည်ဝင်စစ်ဖြစ်ပွားနေတဲ့အတွက်လည်းအီဘိုလာရောဂါတိုက်ဖျက်ရေးမှာအခက်အခဲတွေကြုံနေရတယ်လို့ရောဂါဖြစ်ပွားမှုအခြေအနေမှန်ကိုသဘောမပေါက်ကြတဲ့အတွက်ကူးစက်ခံရခြင်းမှာကုသမှုခံရမျိုးမရှိပဲအိမ်မှာသာနေနေကြတဲ့အတွက်ကူးစက်ပြန့်နှံ့မှုတွေပုံမှုကြီးထွားလာနေတာလည်းဖြစ်ပါတယ်
ကိတ္တိနယူးဇီလန်နိုင်ငံမှာအဆိုးအဆုံးကြုံခဲ့ရတဲ့တနက်ပစ်ခတ်တိုက်ခိုက်မှုအဖြစ်တနက်ပြန်လည်ဝယ်ယူတဲ့အစီအစဉ်တစ်ခုကိုစတင်လုပ်ဆောင်ခဲ့တာပါတော့တနက်လက်ဝယ်ပိုင်ဆိုင်ထားသူတွေကတနက်အလက်ပေါင်း1000ကျော်ကိုလာရောက်အနှံခဲ့ကြပါတယ်။ပြီးခဲ့တဲ့မတ်လကခရစ်ချာချ်မြို့ကဗလီနှစ်ခုမှာတနက်သမားတအုပ်ရဲ့ပစ်ခတ်မှုကြောင့်လူ52ယောက်သေဆုံးပြီးအများပြားဒဏ်ရာရခဲ့ပြီးတဲ့နောက်တိုက်ခိုက်ရေးသုံးအော်တိုမက်တစ်နဲ့ဆီမီအော်တိုမက်တစ်တနက်အများစုအုံပြုခွင့်ကိုနယူးဇီလန်မှာတားမြစ်ထားတာပါ။တနက်ပြန်လည်ဝယ်ယူတဲ့အစီအစဉ်စခဲ့ပြီးတဲ့ပြီးခဲ့တဲ့လကစလို့ tenim ni ni ti layak anan de tenet le bang tetang jo si kebare. Tenet juga bega yadale, berongga yadale sura memibe, bedu masu layak anan nai ang lautare nau te tija sisin de kumale, tenet tetang ni ajo layak anan da si le lu New Zealand ye jepwe ga piobare. Agu tenet pianwere sisin guro dizimala nasaya ni iti satama wa. Suware pika mu chongge api de nau bai, New Zealand ma lana kain saamu uregu tinin je je cha ma kain dure dwabu uru biu luto madri ga kadi biu cha jara ba. Masla pika mu pipo api drinna pe a cha ma be, simi oru madri tana kain saamu e chabe ne uri mu chanti yaku luto ma tin piage jara pje pare. Austrian tia nang nga ma ro di tatang kuya kuze cha kunika lu tong se cha yao te songge le pika mu api ma le agulu miu tana pian le we yure si sin loke bubi eri chen nunga tana chao ting we pian le te yu nang ke ba re shen. ဒီကနေ့ညနေခင်းထိတ်တန်ရောက်သတင်းတွေကိုကြောင်းလင်းဦးနဲ့မခင်ဖြူတွေတို့ကကြေညာပေးခဲ့တာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို မွန်ပြည်နယ်နဲ့တနင်္သာရီတိုင်းတို့မှာမိုးအပြင်းထန်ရွာပြီးတော့မြေပြိုလာကြောင်းတေဆုံးသူအယောက်60ကျော်ရှိသွားပါပြီ။တေဆုံးသူတွေကိုရောအသက်မသေးကျန်ရနေနိုင်သူတွေကိုပါရှာဖွေခဲ့စေရစ်ဆက်ပြီးတော့လုဆောင်နေပါတယ်။ကြအပြင်ထပ်ပြီးတော့မြေပြိုကြမဲ့အလားအလာရှိနိုင်မရှိနိုင်ဆိုတာကိုလည်းစမ်းသပ်စစ်ဆေးနေပါတယ်။ဒီအခြေအနေတွေကိုတော့ဆက်သွယ်မြင်းမြန်းထားတဲ့ VOA မြန်မာနိုင်ငံတဝမ်းမှာမိုးပြင်းထန်ရွာပြီးမွန်ပြည်နယ်နဲ့တနင်္သာရီတိုင်းတို့မှာမြေပြိုပြီးတော့လူတေဆုံးတာတွေရှိထားတာပါ။
တေဆုံးသူအများစုကမွန်ပြည်နယ်ပေါင်မြို့နယ်တဲပြည်ကုန်းကြီးရွာမှာတောင်ပြိုကျတဲ့ဖြစ်စဉ်တွင်တေဆုံးခဲ့ကြရသူတွေဖြစ်ပါတယ်။တဲပြည်ကုန်းကြီးရွာမှာရှာဖွေကယ်ဆယ်ရေးလုပ်နေတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့မြန်မာနိုင်ငံမိသက်တပ်ဖွဲ့ဌာနချုပ်ကညွှန်ကြားရေးမူဦးသိန်းထွန်းကအခုလိုပြောပါတယ်။အခုကျွန်တော်တို့စဖြစ်တဲ့အခြေအနေအခုဆရာလည်းအလောင်း60နှစ်လောက်ရပြီ။အခုက အဲဒီမှာရှိတဲ့ကားပြက်တွေအခုတော့လူတွေရတော့တော့ရှာတယ်အခုတော့လူတော့တော်တော်နေတော့ပါတယ်အောက်မှာမတွေ့တော့ဖြစ်သွားပါတယ
်မြေပြိုကျတဲ့ဒဲပြူကုန်းကြီးရွာကတောင်ကျောထပ်ပြီးပြိုကျနိုင်တဲ့အခြေအနေရှိမရှိကိုတော့ပညာရှင်တွေနဲ့စုံစမ်းစစ်ဆေးမယ်လို့ဦးသိန်းထွန်းကစက်ပြောပါတယ
်အခုကျွန်တော်တို့မိသက်ကအဲ drone ပေါ့ကျွန်တော်တို့မှပါတဲ့ drone နဲ့အပေါ်ရိုက်လိုက်တဲ့ခါကျတော့ဒီ drone ရဲ့အပေါ်ကတော့ကြာဟိုကျွန်တော်တို့ဒီဟိုလူသွားလမ်းကြောင်းသလားဒီထပ်ပြီးတော့အဲ့လာဆိုကျွန်တော်တို့နီးကြတော့ဟို drone နဲ့ဆင်းရိုက်ထားတဲ့အနေထားတွေကတော့အဲ့လိုပေါ့ရခင်စင်းသိန်းကမှလမ်းလျှောက်တဲ့အချာလူတွေတွေ့ရပါဘူးဆိုတော့ကျွန်တော်တို့ဒုသမဂ္ဂကြီးလည်းကျွန်တော်ဓာကြီးကိုသတင်းပို့ထားပါဆိုတော့ကဲဆိုဒါကဘယ်နဲ့မှစီဝေးပို့ပြီးတော့မှဟိုဘူမိပြေတာပညာရှင်တွေနဲ့စေးစေးဆက်ပြီးတော့စုံစမ်းပါပါခင်ဗျာ
မွန်ပြည်နယ်ပြင်သင်းလိုက်တိုင်းဒေသကြီးပိုင်ဖြစ်တဲ့ရေမြို့မှာလည်းရေကြီးရှင်နာကြီးရှိခဲ့ပြီးရေမြို့နဲ့တဝဲမြို့ကြမှာတောင်ပြိုကျတာကြီးလည်းရှိခဲ့ပါတယ်ရေတဝဲလမ်းပိုင်းမလွဲတောင်မှာမြေပြိုကျတာကြောင့်တေဆုံးသူနှလောင်းကိုဒီနေ့တွေ့ရှိခဲ့တယ်လို့ရေမြို့နယ်လူမှုကျိုးဆောင်အဖွဲ့အတွင်မူဦးအောင်နိုင်ဝင်းကအခြေအနေကိုရှင်းပြပါဗျာ
။ဖြစ်ခြင်းဖြစ်တာကတရနေ့ဖြစ်တာဗျာ။တရနေ့နေချင်းမှဖြစ်တာ။အလောင်းကဒီနေ့မှတွေ့တာ။လွဲတော့ကျွန်တော်တို့တဝဲအပိုင်းဒီနေ့တိုင်းဒီကိစ္စတွေကကျွန်တော်ရေတဝဲကားလမ်းအိုင်တိုင်းကိုယ်ဆက်ကိုမှတောင်ပြိုကျပြီးတော့ပြုတ်ကျသွားလား။ရေဦးပါနှစ်ဦးကပေတယ်နှစ်ဦးကပြည့်ရှင်တယ်။
ဘင်္ဂလားပင်လယ်မှာဖြစ်ပေါ်ခဲ့တဲ့မုန်တိုင်းကတော့အိန္ဒိယကန်ဝင်ရံကိုဖြတ်တန်းဝင်ရောက်သွားပြီးဖြစ်ပါတယ်။မုန်တိုင်းဖြတ်ကျော်သွားပြီးဖြစ်တဲ့အတွက်မွန်ပြည်နယ်နဲ့တင်းလိုက်တိုင်းတို့မှာမိုးရွာတာတော့လျော့သွားပါပြီ။တောင်ပြိုကျတာကတော့အချိန်တိုအတွင်းမိုးရွာသွန်းမှုများပြားတဲ့အတွက်ကြောင့်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကညွှန်ကြားမှုချုပ်ဒေါက်တာကျော်မိုးကသုံးသပ်ပါတယ
်။မိုးကအချိန်တိုလေးတင်းမှာပေါ့ဒီအညောင်များရသူရှိရတဲ့ဒီမိုးကသက်တိုက်ရွာထားတာပေါ့နော်ရွာထားတဲ့အနေအထားမျိုးလေးရှိတယ်။အဲ့ဒီကြောင့်လို့ဒီအကြောင်းပေါ့နော်နောက်တစ်ခါတော့ကျွန်တော်တို့ဒီပေါ့ဒီတက်နေတဲ့ဥစ္စာဒီတက်နေတဲ့အခြေအနေဒီအရည်ရဲ့လည်းတကြောင်ပေါ့နော်အဲ့ဒီကြောင့်လို့ကျွန်တော်တို့ကအဓိကတော့ဟိုပင်လယ်ပြင်မှာရေအတောင်ခံနေရှင်ညောင်းကြီးချက်ချင်းမဆက်နော်နောက်တစ်ခါတော့အဓိကဖြစ်တော့ဒီချင်းတိုလေးတွေမှာမိုးမြောင်များရောလဲပေါ့နော်အဲ့ဒီကြောင့်လို့ဖြစ်တော့ပေါ့နော်ဟုတ်ကဲ့
လက်ရှိအချိန်မှာတော့မွန်ပြည်နယ်၊ကရင်ပြည်နယ်၊တင်းလိုက်တိုင်းဒေသကြီးနဲ့ပဲခူးတိုင်းတို့မှာရေကြီးရှင်နာတွေဖြစ်ပေါ်နေပြီးရေဘေးတင့်ပြည်သူ9000ကျော်ရှိနေပြီဖြစ်ပါတယ်။ရေဘေးတင့်နေရာတွေကိုဒုသမရဦးဟင်ရီပန်တီယူသွားပြီးကယ်ဆယ်ရေးလုပ်ငန်းတွေကိုကွင်းစင်ကြည့်ရှုခဲ့ပါတယ်။အစိုးရတာဝန်ရှိသူတွေကလည်းတဘာဝဘေးစီမံကုတ်ကဲရေးအဖွဲ့တွေဖွဲ့စည်းထားပြီးရေဘေးတင့်ပြည်သူတွေကိုစားနပ်ရိက္ခာနဲ့ဆေးဝါးတွေကိုပေးပို့နေတယ်လို့အများပြည်သူကလည်းအကူအညီပေးနေကြပါတယ်ခင်ဗျာ။
ကိုထဲအောင်ခန့်တင်ပြတော့ရပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လင်းနေပါတယ်
မြန်မာနိုင်ငံကရေပေးတန်တဲ့လူလူအတွက်ထိုင်းနိုင်ငံကအစားအစာနဲ့တခြားအကူအညီတွေပေးတာကိုမြန်မာတာဝန်ရှိသူတွေဒီကနေ့လက်ခံရယူပါတယ်။နိုင်ငံငယ်ဆက်ကုံတို့ရဲ့လမ်းကြောင်းမှာလမ်းနဲ့တရားတွေပျက်စီးသွားတာဆက်ပြီးတော့ရေကြီးနေတဲ့ရှိတာကြောင့်နေဆက်ကုံတို့ရဲ့ရက်ဆိုင်တလောက်ဖြစ်နေပြီးကုန်တွင်ကားတွေမတော်နိုင်တဲ့အတွက်နေနာဆုံးရှုံးနာရီလည်းရှိနေပါတယ်။ဒီအကြောင်းပြောအထိုင်းခြေ
ยีเบซินปิดูเรด้วยอกุญีเรเลลูอันนี่ล่ะวะทางอิสุยาเนี่ยทางเสด็จก็ทางยามาเนี่ยจะเมื่อสองยามวิชิตีเดชะกันนี่ยีเบซินปิดูเรด้วยสันซาเซียเนี่ยต้องยึดตันนี่ไปเลยการต้องจิตใจเป็นสิริโกดีกันเนี่ยอกุลาสตงยันนี่มาลู่แรงเงี้ยบีเนี่ยมาเป็นการเล็กแค่อยู่แค่จะมีอะไรขยันอุ้ยช่วยมูอุติจางอ่ะเปลี่ยนไปเลย
โอเคครับเนี่ยตัวที่เนี่ยเนี่ยเนี่ยจะมาเมื่อไหร่บ่ตัวเรื่องนั้นคันลงที่ด้านหลังนะครับตัวผมมาโอ้กาตรงที่ผมมาเนี่ยคนในนั้นพอเนี่ยจะดีเจน่าซีเรตตาดีนั่นสิบอกนะชาวเมืองนะที่ก็เรามาโอ้แสนโอซีโร่ยิ่งขาดออกมาเนี่ยที่นอกที่ด้านโน้บารุปาวันนะครับตาเสียบาร์ครับจีนเรียกยี่ก้าเลสซี่เฉินที่
ที่ดีตาตาอยู่มาตัวดีราจาแล้วเป็นสตรีแค่แค่นี้ลงไม่รู้เลยตัวก็เปลี่ยวไปเนี่ยมาบีบมาใจเดียวเปลี่ยนสีเนี่ยบีกงเกงการีเสมาตัวไหนเด็ดพี่นี่ราจากงเปลี่ยนสีเนี่ยมาเตรียมปูไหนเนี่ยด้วยท้ายเป็นการอ๋อท้ายเป็นวิธีนั่งทางบุหรี่เนี่ยนานีบาร์เนี่ยมาเป็นการอ๋อโอ้โหลักษณะนี้การีสาดเดียบีกงมาปาร์เนี่ยการีบุพเชตันตัวละเพื่อนปีนี่เลยรู้เลยเนี่ยวิธีเขียนโอชูยมุกับเปลี่ยวไปเนี่ย
เอากงมาป่าวกงป่าแค่ไหนสตงเนี่ยมาโชว์เลยฮาวมายังมาปีเดือนไหนงานลงมาแต่ภาวะปีเดือนเจ้ารู้เย็ดแต่ตอนนี้ท้องเราโอ้ยส่งเงียบีเลชิมารู้เย็ดสุสุปังตรงตรงชิดท้องเจ้าฮะยายเย็บเป็นสองสักแค่ไหนมาโคลงเนียร์เลยสบีกูเลยจะมากะรู้ได้เจ้าสานามุกุญเบย์สายันที่นายยงอ่ะปีกันเลยเย็ดดีกับไปทุกอย่างเงียบไปมองปีเดือนมาสุยเย็ดจีบีเย็บอยู่มือเจ้า
แต่สองดูเช่าเสร็จแทนไม่ได้สิเลยว่าวิยี่เบิดข้าเดรียด้วยแต่สัญญาตั้งไว้สิดูเรื่องมากะปีดูเรื่องกะบ้าจะไหนจะไปกูยี่เป็นนี่จ้าบ้าเลยตัวราชินีเช่นยามานี่เงี้ยเนี่ยจะมาเล่าเรื่องจงดุนยาเรียเบิดแทนเจ้าลู่อดอมยามยาแต่สงสงเฮียดลู่แล้วแม้สตัวยี่เดียบจะดาวปี ลู่ท้าวมามีอาสาฮาเลอุ้ยสุขวัตพบีนี่จ่ายาบาร์เลนี่สิจงดุนยาเรดีเจเบดันขยันดูเรื่อยๆเบดุยมาอกุญีเบดัตเฮยี่จิมูดันตัดตาเอาบาร์เรจูดีลูซองท่าเดมาดเลสราเน่ในงานอสุยานีเนยอปีดูเรื่อยๆเปลวเยเชเปียนเซมูเรลูท้าเปตเดมาดเลสราเรกูอกุลาเมอิงานยาเทียลีไลซีเจมาสุนุยจ่ายาอามาชิน ป่าวินสุนีลูดูเรนีเน่จะมาเรียกยงฟงนั่นแหละที่นี่ตรงนี้นี่ต้องเช่นนี่งางางาลีกูจุดเด่นสุดตัวนั่นเดือดรู้อีเมลเนี่ยมีกูนี่กูจุดเด่นเปปูท้าลูดูเรนีเน่บามิสแอดวิวเอ็นนิวส์ดอทกูงูยี่ตาเปปูนั่นเดือดรู้วิวเอ็มยามาเย่เฟซบุ๊กลุมกูเย่สามยานากันนี่เลยมีมีรู้สุนีลูเรจ้าวยาลีกูจุดเด่นยี่ตาเปปูท้านั่นจ้าบาร์เรชิป่าวินสุนีจ้าบุอาลูกูเพิกขบาร์เรชิ
ฟิวเอเมริกันตั้งยึดได้เรื่องสิ่งงูอิงกันในสิ่งนี้ไปสิ่งนี้มาตบกูนั่งเชิงทั่วเรื่องเป็นจับเฉพาะเลยที่กินยาโกนัยได้เรื่องสิ่งมาป่าวเวนสุนีจับบทชับปีรอไปขอบาลเชนอคุรอยิ่งขันปีเนรุนสิ่งที่ได้คันวิสานายิ่งขาเข็คเข็นยันสายนี้อะไรตื่นสบายไหม ชีวิตเราไม่อยู่ในเพื่อมาสร้างป่าวเวนสานายิ่งขาเตยุขึงกูชีวิตก็ไปเป็นทาร์เรตด้วยที่จะคันวิเคราะห์เจ้าหนี้พี่นี่ไปถ้าเป็นสิบเอ็ดงานนี้ปีละจ่ายตัวก็ได้สกันนี้มาเลยสานายิ่งขาคุณยิ่งรู้อันนี้ลูกพี่จะไปเลยสิมีมันยังนี่แหละเช่สานายิ่งขาเข็คเข้าจงตัวนี้อะไรเช่นนี้กูฟิวเอ็นยังมาไว้ตัดเดินเท้าในกูเองก็ตัดเดินไปปุ๊บท้าไปเลยโอเควะ
ยี่ได้ดำอยู่ในด้วยไม่อยู่ไม่จำได้เช้ากับยี่อะไรมาสิเดลู่ยี่ต้องลองฮะยี่มายี่ได้กันนี่ไปสู้ยี่ขาก็ตัดทำมือเจ้าสาวนี่ยี่ขาด้วยนี่อะไรลู่ยี่ได้ดำอยู่กุญย์ไปยี่พ่อเวงกูเบิกกะกับเปียวว่าเลยไอ้ไม่ยุ่งยี่เท่าไหร่ไม่กี่เรื่องยี่สิ่งว่ายี่จำได้ตัวเองอากงรู้สิเดแต่รู้ว่ามีว่าสิ่งกุญย์เนี่ยตัวอะไรเช่นในป่าลุงเชียงปลุกมาตัวลุงยาวตัวกุญย์ไปสานายี่ก็เวงในสุรเลยยี่จำว่าไปสู้ท่าร
ဒီတော့ဘာမှမများကြီးတော့တိတောင်မျိုးနေနေတဲ့ဆိုရင်လူကြီးခမ်းကြီးပြောမယ်ဆိုရင်တတောင်းပလောက်ကတော့ရှိနေတိုက်တဲ့ကြော်ရင်လည်းကြော်မယ်ဘောရောအခက်ခဲရှိတယ်လို့ပြိကံဆက်ဆက်ဖြစ်နေတဲ့ဒေတာတွင်ကြီးရွာတွေကိုအကူကြီးပေးဆောင်ဖို့ကလည်းအကူကြီးပေးဖွဲ့တွေကိုဝင်ခွင့်ပိတ်ပင်ထားတယ်လို့ဆိုပါတယ်ရတိတောင်မျိုးနဲ့ဆက်ဆောင်ကြေးရွာတစ်ခုဖြစ်တဲ့မော်ထက်ကျောင်းထိုင်ဆရ ဟိုအစိုက်ကြီးချုံပေါ့သုံးလောက်ရှိနေတယ်ငါခံကြမ်းတော့နဲ့ဟိုဗမာတမ်းတော့ဆိုတာစိတ်ကြီးကြောက်ပြီးတော့ပြစ်လာကြတာစိတ်ကြီးပြီးတော့သူတို့ကနေပြီးသုံးပြီးနဲ့ဖလဲနဲ့ချပြီးတော့လူတွေကကြောက်ပြီးတော့မပြစ်လာကြတာအခုကတော့အဲ့ဒီတစ်ခါပဲလေကအခုအဆောက်အဦတွေဆောက်ပြီးတော့အဲ့လိုထားနေကြတာပြောင်းမလို့အခုမြေလူရှင်လို့ပြောတာပါ
ဆရာတော်မိတ်တဲ့ထက်ကဖလက်နဲ့ချတယ်ဆိုတာကတော့ရေသားတင်ဖို့ကလည်းအမြောက်နဲ့ပြစ်တာကိုဒေတာခေါ်နဲ့ပြောတာပါဆူလိုင်းလ21ရက်နေ့မနေ့ပိုင်းကမေယူမြစ်ကန်းကြီးမှာကြောက်ချရနာထားတဲ့မြန်မာသက်မတော်ကြီးစစ်ရည်ရင်3စီးကိုအေအေဖွဲ့ကနေပြစ်ကတ်တိုက်ခတ်ခဲ့ပြီးမြန်မာစစ်တပ်ကနေကြေးရွာတော်တော်များများကိုစေရွာပြီးတေရွာပိတ်ဆို့စစ်ဆေးနေပါတယ်ဒီထဲတော်မြို့နယ်ပြည်နယ်လှုပ
ဒီလိုနေပါဘူးကိုကြီးအောင်ကျွန်တော်တို့တော့မှသုံးလလို့မရနိုင်ဘူးအဲဒါကနေသုံးလေးရဲ့လောက်ပြခါပြီးဆိုရင်အဲဒီတော့ရဲ့ကခက်ခဲကစားမသမ်းမှာမရှိတော့ဘူးဒီနေ့အိမ်မှာတော့မှအဲဒီလောက်တော့မှမရှိသေးဘူးရေရများတယ်ဒီကိုင်းပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားစိုက်ပွဲတွေကလည်းဆက်လက်ဖြစ်ပွားနေသေးပါ ဒီစီးရေးပြည်ပကတွင်ရခိုင်ဒေသမှာတာဝန်ထမ်းဆောင်နေကြတဲ့ရဲတပ်ဖွဲ့ဝင်တွေရဲလုံထုံလုံနီရဲချင်းဝတ်ထက်ကြော်လွန်တဲ့လှုပ်ရတွေကိုမပြုတ်လုပ်ကြဘူးအေးအေးရခိုင်တပ်မတော်ကနေမနေ့ကရက်စွဲနဲ့သတိပေးချက်ထုတ်ပြန်ထားပါတယ်ဒီအချိန်လေးကိုရခိုင်လက်နက်ကိုင်ဖွဲ့အေးအေးပြောရေးစုခွင့်ရှိသူခိုင်တုခကကုလို့ပြောပါတယ်ဒီလိုရဲ့ရေလုံငန်းကိုရေးမလုပ်ပေးနဲ့နော်ဗမာစစ်တပ် တရားနိုင်ကျင့်အနိုင်ကျင့်တာတွေနော်ဥပဒေနဲ့တက်ပြမှုတွေပဲဗျာနော်အဲ့ဒါတွေအစ်ရသောမှုတွေအများကြီးပြုလုပ်ခဲ့တာရှိဒီလာဦးမျိုးနဲ့ချင်းကရေးစခန်းသေးကနေပြီးတော့မှဒီလက်လက်ကြည့်တဲ့ဥပမာမျိုးနော်ဆိုတော့ဒီအတွေကိုနော်ရက်ကန်ကရဖို့အတွက်ကျွန်တော်တို့ကနေပြီးတော့ဒုတိယအကြိမ်တတိယအကြိမ်ထုတ်ပြန်တာဖြစ်တယ်
ဖေဖော်ဝါရီလ CNA ကလည်းရဲတပ်ဖွဲ့ဝင်တွေကိုအေကနေပရမကျင်းအသိပေးစာထုတ်ပြန်ခဲ့ပါတယ်။ဒီနှစ်ဆန်းပိုင်းကစပြီးတော့ရခိုင်လက်နက်ကိုင်ဖွဲ့ကနေဗုဒ္ဓတောင်မြောက်ဦးဘုံရုံမြို့နယ်ဘက်မှရှိတဲ့ရဲတပ်ဖွဲ့စခန်းတွေကို၄ကြိမ်ထက်မနည်းပြင်းထန်တိုက်ခိုက်ခဲ့ပါတယ်။ရတိတောင်မြို့နယ်ရေချောင်းပိတ်ဆို့ပြီးခရိခါကတ်တပ်ထားတဲ့အခြေအနေနဲ့အေဖွဲ့ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့တမတော်ရဲ့သဘောထားကိုသိရှိဖို့တမတော်ပြောရေးဆိုခွင့်ရှိသူတွေကိုဆက်တွယ်ခဲ့ပေမဲ့လည်းအဆက်အသွယ်မရရှိခဲ့ပါဘူး။မြန်မာစစ်တပ်နဲ့အေအေဖွဲ့တို့စီရေးပဋိပက္ခတွင်ရခိုင်ဒေသခံရွာသား6000လောက်စစ်ဘေးတန်းဆောင်နေရပြီးတော့စားတောက်နေထိုင်ရေးတွေမှာအခက်တွေ့နေစေအခြေအနေမှာရှိနေတယ်လို့ဒုက္ခသည်ကုညီရေးဖွဲ့တွေကပြောပါတယ်ခင်ဗျာ
။နိုင်ကုန်းအိမ်တင်ပြတော်တာပါရှင်။အခုတော့ဟောင်ကောင်ကဆန္ဒပြပွဲအခြေအနေသတင်းပဲဆက်ရအောင်ပါ။ဟောင်ကောင်ကျွန်းမှာနောက်ဆုံးဖြစ်ပေါ်နေတဲ့ဆန္ဒပွဲပြပွဲတွေနဲ့ပတ်သက်လို့အကြမ်းဖက်မှုတွေမဖြစ်ပေါ်အောင်နှစ်ပတ်စလုံးကထိန်းသိမ်းသိမ်းနဲ့လှုံ့ဆော်ကြဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပြီးကနေဒါနိုင်ငံကလည်းတရုတ်အစိုးရအနေနဲ့ဆန္ဒပြသူတွေကိုအထူးသတိထားကင်တယ်ဖို့တတိပေးပြောကြားလိုက်ပါတယ်။ထောင်နဲ့ချီတဲ့ဆန္ဒပြသူတွေကတနင်္လာနေ့မှာဟောင်ကောင်လက်စစ်ကိုဝင်စီးလိုက်ကြတာကြောင့်လေကြောင်းပြန်စမ်းမှုတွေရာနဲ့ချီဖျက်သိမ်းလိုက်ရပြီးတဲ့နောက်မှာအခုလိုနိုင်ငံတကာရဲ့တောင်းဆိုမှုတွေထွက်ပေါ်လာတာပါ။အာရှအာဆာဘာရာတီရဲ့တရင်အပြည့်စုံကိုတော့ကုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင
်။ဟောင်ကောင်ကဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကတင်းတင်းလာနေမှာပြင်းထန်စွာဖြိုခွင်းခဲ့ပါတယ်။ဟောင်ကောင်နိုင်ငံတကာလက်စစ်ကိုဆန္ဒပြသူတွေဝင်စီးလိုက်တာကြောင့်လေကြောင်းပြန်တမ်းမှုအလုံးနိဗ္ဗာန်ရဆိုင်သွားပြီးခဲ့တဲ့နောက်မှာအဲ့ဒီလိုဖြိုခွင်းလိုက်တာပါ။ဆန္ဒပြသူတချို့ကအမေရိကန်အလံကိုကန်ဆောင်ပြီးသူတို့လှုပ်ရှားမှုကိုထောက်ခံပေးဖို့တောင်းဆိုခဲ့ကြတယ်လို့ဆန္ဒပြအမျိုးသမီးတဦးကပြောပါတယ
်။
I think they may try to catch the attention of Americans and try to get help. အမေရိကန်ဟာလွတ်လပ်မှုကိုကိုးစားပြုတာကြောင့်အခုလိုလုံနေကြတာလို့ကျွန်မထင်ပါတယ
်။အခုချိန်ထိတော့အမေရိကန်ကအကူအညီပေးနိုင်မှာမဟုတ်ဘူးလို့သမ္မတထရန့်ကပြောနေပါတယ
်။ But that's between Hong Kong and that's between China because Hong Kong is a part of China.
ဟောင်ကောင်တရုတ်ပြည်မှာကြီးအုပ်ချုပ်မှုအောက်မှာရှိနေတာကြောင့်ဟောင်ကောင်နဲ့တရုတ်နိုင်ငံကြားကိစ္စပါ။သူတို့ဘာသာသူတို့ဖြစ်ရှိရမယ့်ကိစ္စပါ။ကျွန်တော်တို့ရဲ့အကြံဉာဏ်မလိုပါဘူး။
နှစ်ပတ်စလုံးကအကြမ်းမဖက်ကြဖို့အမိမဖော်လို့တဲ့အမေရိကန်အရာရှိတူကတနင်္လာနေ့မှာပြောလိုက်ပြီးမတူညီတဲ့နိုင်ငံရဲ့အမြင်တွေကိုလေးစားဖို့တိုက်တွန်းလိုက်ပါတယ်။အမေရိကန်အထက်လွှတ်တော်လူမျိုးစုခေါင်းဆောင်မစ်မက်ကွန်နဲကလည်းဟောင်ကောင်ပြည်သူတွေကိုထောက်ခံကြောင်းနဲ့အကြမ်းဖက်ဖြိုခွင်းမှုတွေကိုလက်ခံမှာမဟုတ်ကြောင်းတွစ်တာလူမှုကွန်ရက်ကနေရေးသားခဲ့ပါတယ်။အမေရိကန်ထိတ်တန့်အရ
speech for
Lula Mu democracy နဲ့လွတ်လပ်စွာပြောဆိုခွင့်တွေကိုထောက်ခံအားပေးသင့်ပါတယ်။အင်အားကြီးနိုင်ငံတစ်ခုကအာဏာရှင်အစိုးရကိုပြတ်သားစွာရည်တည်ပြဖို့အင်မတန်အရေးကြီးပါတယ်။အဲ့ဒီလိုမှမဟုတ်ရင်အသက်တွေဆုံးရှုံးကုန်ပါမယ်။
တင်းနေကနေနေကရဲကပြစ်လိုက်တဲ့ plastic ကြီးစံလမ်းဘေးမှာရှိနေတဲ့အမျိုးသမီးတူရဲ့မျက်လုံးကိုထိမှန်သွားပြီးတဲ့နောက်ဆန္ဒပြဝဲဟာအချိန်ပိုမြင့်လာပါတယ်။အဲ့ဒီအမျိုးသမီးကိုထောက်ခံတဲ့အနေနဲ့ဆန္ဒပြသူတွေကမျက်စိတစ်ဖက်ကိုကာပြီးဆက်လက်ဆန္ဒပြခဲ့ကြပါတယ်။ပြင်းမှုကျူးလွန်သူတွေကိုတရုတ်ပြည်မှာကြီးပုံမဲ့အစီအစဉ်ကိုကန့်ကွက်တဲ့ဆန္ဒပြဝဲတွေကနေဒီမိုကရေစီအရေးနဲ့ဆန္ဒပြပွဲကိုအကြမ်းဖက်ဖြိုခွင်းတဲ့ရဲတပ်ဖွဲ့ကတာဝန်ရှိသူတွေကိုအရေးယူပေးရို့အတွက်တောင်းဆိုတဲ့ဆန္ဒပြပွဲတွေအဖြစ်ပြောင်းလဲလာခဲ့ပါတယ်။ဟောင်ကောင်ကဆန္ဒပြပွဲတွေဟာအကြမ်းဖက်လုပ်ရက်တွေဖြစ်တယ်လို့တရုတ်အစိုးရကခေါ်ဝေါ်သုံးစွဲနေတာကြောင့်အခြေအနေတွေဟာတည်တဲ့ပိုပြီးဆိုးရွားလာမယ့်အလားအလာရှိနေပါတယ်ခင်ဗျ
။ကိုဇော်ဝင်းလိုက်ပါရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Intel Set 17နဲ့ Mia Set 3ဂျူရူတွေကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်။ဒါနဲ့မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်။အခုတော့ကြာနေသေးတဲ့အချိန်တွင်နောက်ဆုံးရထိတ်တန့်သတင်းတွေကိုကိုအောင်လင်းကပြောပြပေးပါဦး။
ဟောင်ကောင်မှာဒီမိုကရေစီဆန္ဒပြသူတွေကနိုင်ငံတကာလေဆိပ်ဝင်ပေါက်ကိုပိတ်ဆို့ဆန္ဒပြခဲ့ပြီးတဲ့နောက်ဒီနေ့မှလည်းဟောင်ကောင်ကထွက်မဲ့လေယာဉ်ခီးစဉ်အလုံးကိုဒုတိယနေ့အဖြစ်နဲ့ဖြစ်လာရပါတယ်။ဆန္ဒပြသူတွေကလေဆိပ်တွင်ခီးတဲ့ထွက်ခွာခဲ့တဲ့အထိဝင်ရောက်ပြီးပိတ်ဆို့ထားခဲ့ရာကခီးသွယ်ရေးအတွက်ဝန်ဆောင်မှုတွေရပ်ဆိုင်းခဲ့ရပြီးမိနစ်ပိုင်းကြာမှာပဲလေဆိပ်အာဏာပိုင်တွေကခီးစဉ်တွေဖြတ်ဖို့ဆုံးဖြတ်လိုက်ကြတာပါ။အမေရိကန်ရောက်ရွှေပြောင်းဝင်ရောက်သူတွေအနေနဲ့ကျန်းမာရေးနဲ့နေထိုင်ဆက်သောက်မှုတွေပါဝင်အစိုးရရဲ့အကူအညီထောက်ပံ့တွေရယူနေရဆိုရင်အမြင့်တဲ့နေထိုင်ခွင့်ဒါမှမဟုတ်နိုင်ငံသားအဖြစ်ခံယူခွင့်တားမြစ်သားမဲ့မူဝါဒအသစ်ကိုသမ္မတတော်နဲ့ထရန်ဆွေကကြေညာလိုက်ပါတယ်။စီမင်းတဲ့ဟာအမေရိကန်ကိုလာကြမဲ့သူတွေနဲ့ဆက်လက်နေထိုင်သွားကြမဲ့သူတွေအနေနဲ့ကိုအားကိုကိုကိုချေရောက်ဖို့ကိုရည်တည်နေအောင်အားပေးရအောင်မှဖြစ်ကြောင်းလဲအမေရိကန်ပြည်အစိုးရနိုင်ငံသားနဲ့လွှဲမှုကြီးချဲ့ရေးဌာနယာယီညွှန်ကြားမှုကန့်ကွက်ချက်နယ်လီကမနေ့ကမူဝါဒအသစ်ကြေညာရမှာပြောဆိုလိုက်တာပါ။ရုရှားနိုင်ငံမှာမကြာသေးခင်ကဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေဟာတာမန်သဘောလောက်ဖြစ်ရုရှားဆွေကဒီကနေ့ပဲပြောဆိုလိုက်သလိုတိုက်ပြည်မှာနိုင်ငံရေးချက်တဲတွေကြုံနေရတယ်ဆိုတဲ့ပြောဆိုမှုတွေကိုလည်းပယ်ချလိုက်ပါတယ်။ဆန္ဒပြပွဲတွေဟာကြီးကြီးကျယ်ကိစ္စမဟုတ်တဲ့အတွက်သမ္မတဗလာဒီမီယာပူတင်အနေနဲ့မှတ်ချက်ပေးစရာမရှိတဲ့အကြောင်းလဲပြောခွင့်ရပုဂ္ဂိုလ်ဒီမီထရီပက်စကော့ကသတင်းတောက်တွေကိုပြောဆိုလိုက်တာပါ။ဩစတြေးလျနိုင်ငံဆစ်နီမြို့မှာဓာတ်နဲ့တက်ခတ်မှုကြောင့်အမျိုးသမီးတူသေဆုံးပြီးတူတန်ရခဲ့တဲ့အတွက်စိတ်မဝမ်းမသူတယောက်ကိုအာဏာပိုင်တွေကဖမ်းဆီးအရေးယူလိုက်ပါတယ်။အသက်20နှစ်အရွယ်မျိုးသားတခြားလူတွေကိုပါတိုက်ခိုက်ဖို့ကြိုးစားရင်းနဲ့အောင်မြင်မှုမရခဲ့ဘူးလို့လည်းရဲတွေကပြောပါတယ
်။တရင်အချင်းချက်ကိုကိုအောင်လင်းဦးကြီးညာတောက်ခဲ့တာပါရှင်။ဒီညနေအတွက်စီစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ်။ VOA American အသံညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီ၄၀လိုင်းဒိုမီတာ25 kHz 953လိုင်းဒိုမီတာ32 kHz 11803လိုင်းဒိုမီတာ57 kHz 9335နဲ့လိုင်းလံမီတာ190 kHz 9505ကနေထုတ်လွှင့်ပေးသွားအောင်ပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington. Thank you.
from Washington.